အာရှနိုင်ငံတွေမှာလွတ်လပ်မှုအပေါ်အာဏာပိုင်တွေဖိနှိပ်ချုပ်ချယ်မှုပိုများလာနေသလိုဖိနှိပ်မှုကိုတွန်းလှန်ဖို့ကြိုးစားသူတွေလည်းများလာတယ်လို့ Amnesty International လူခွင့်ရေးအဖွဲ့ကပြောလိုက်ပါတယ်။2019ခုနှစ်ဟာအာရှမှာဖိနှိပ်တဲ့နှစ်ဖြစ်သလိုခုခံတွန်းလှန်တဲ့နှစ်ဖြစ်တယ်လို့အာရှပစိဖိတ်ဒေသက95ခုရဲ့ပြီးခဲ့တဲ့နှစ်လူခွင့်ရေးအခြေအနေတွေကိုလေ့လာထုတ်ပြန်တဲ့ Amnesty အဖွဲ့ရဲ့အစီရင်ခံစာမှာဟောင်ကောင်ကိုဥပမာတစ်ခုပေးပြီးတော့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ရခိုင်ရှမ်းကချင်ပြည်နယ်တွေမှာ ဆက်ရစပွဲမှုအပါအဝင်ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကျူးလွန်ခဲ့တယ်လို့ပြောပါရယ်။ရခိုင်လက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေကြောင့်ဒေသခံ3000ထက်မနည်းအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အခြေအနေကိုလည်းထွက်သွင်းထားပါရယ်။လွတ်လပ်စွာထုတ်ဖော်ခွင့်၊စုဝေးခွင့်၊အသင်းပင်ဖွဲ့စည်းခွင့်တွေကန့်သတ်ခံထားရဆဲဖြစ်တဲ့ဆိုတာကိုလည်းနိုင် လို့စလို့ဆွဲလို့ရတဲ့ပုံမှန်တွေကိုလွှတ်တော်မှာအများစုနေရာရထားတဲ့ NLD အစိုးရကပြင်ဆင်ဖို့ပြက်ကွက်တယ်လို့လည်း AI ကဝေဖန်ထားပါတယ်။နိုင်ငံတကာလူ့အခွင့်အရေးနဲ့ရာဇဝတ်မှုဆိုင်ရာဥပဒေချိုးဖောက်ထားသူတွေအရေးယူမခံရဘဲလွတ်မြောက်နေတာကိုလည်းကဏ္ဍတစ်ခုအနေနဲ့ရခိုင်ပြည်နယ်ကိစ္စဥပမာနဲ့အစီရင်ခံစာထဲမှာထည့်သွင်းထားပါတယ်။မြန်မာနိုင်ငံမှာမျှတတဲ့တရားစီရင်ရေးအားနည်းနေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံအခြေအနေကို ICC နိုင်ငံတကာတရားရုံးကိုတင်ဖို့ပြက်ကွက်တယ်လို့ Amnesty International လူ့ခွင့်ရေးအဖွဲ့ကပြောပါတယ်။မြန်မာအစိုးရဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာ9သိန်းခွဲလောက်တိတ်ခါရှိရှိအန္တရာယ်ကင်းကင်းပြန်လာနိုင်တဲ့အခြေအနေတိုးတက်အောင်ဖန်တီးမပေးဘူးလို့လည်းဆွဆွဲပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ထဲမှာရှိနေကြတဲ့ရိုဟင်ဂျာ6သိန်းလောက်ဟာလည်းခွဲခြားဆက်ဆံတဲ့စနစ်အောင်မှနေထိုင်နေကြရတယ်လို့ Amnesty International ရဲ့2019ခုနှစ်အတွက်အာရှပစိဖိတ်ဒေသလူ့ခွင့်ရေးအခြေအနေတုံ့တက်ချက်အစဉ်ခံစားမှဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတာလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒုက္ခတွေပြန်လာနိုင်ဖို့အသင့်ပြင်ဆင်ထားတယ်လို့ပြောထားပါတယ်ရှင်။